ဒီမဆိုးရကအစ်မင့်လေတဲ့အရာရှိတဦးကိုယာလူကနေဖယ်ရှားလိုက်တဲ့ကြောင်းသမရယုံအရာရှိကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားတဲ့ကိစ္စဟာတရုတ်မြန်မာနယ်စပ်မှာကိုးကားနဲ့ဖြစ်ပေါ်တဲ့တိုက်ပွဲတွေအတွင်းတရုတ်နိုင်ငံဘက်ကဘုံစံနေကြသွားခဲ့တဲ့အပေါ်တရုတ်ဆိုးရကဖိအားပေးလာတဲ့အတွက်ကြောင့်ဖြစ်တယ်လို့မြန်မာစစ်ရေးကိုလေ့လာနေသူတွေကပြောပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာအစိုးရကစစ်ဦးစီးအရာရှိချုပ်လေဘိုချုပ်လွင်ဦးကိုယာလူကဖယ်ရှားပြီးပုံမှုချုပ်မောင်မောင်ကျော်နဲ့အစားထိုးခံထားလိုက်တာဟာဒီကိစ္စမှာအဓိကတာဝန်ရှိတဲ့ကာကွယ်ရေးဦးစီးချုပ်ကိုအရေးမြူပဲဗိုလ်ချုပ်ဝေလင်ကိုသာယာရုကဖယ်ရှားလိုက်ခြင်းဖြစ်တယ်လို့ဝါရှင်တန်ဒီစီမြို့ကမြန်မာစစ်တမ်းရုံးမှာစစ်တမ်းမှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်မှုအောင်လင်းထွတ်ကပြောပါလေ
ကျွန်တော်ပြပောင်းတော့ပြောချင်တာကပေါ့လေကုလက်ရှိစီဦးစီးအရာရှိချုပ်လေဗိုလ်ချုပ်လွင်ဦးကကျွန်တော်တို့ပြောရရင်တော့ထိုးပြီးတော့မှအကျိုးခံတဲ့နေတာမျိုးဖြစ်ပါတယ်ဒီတက်မတော်မှာစင်ဆက်ပေါ်ဒီကျွန်တော်တို့ရှိစဉ်တဲ့ကအခုထိပါပဲဒီတမ်းတော်စစ်လေရင်နေနဲ့ပတ်သက်ပြီးတော့လေရင်မြန်ပေါ့ဒီစစ်လေရင်မြန်နေသုံးတာနဲ့ပတ်သက်ပြီးလို့ရှိရင်တမ်းတော်ကာကွယ်ရေးပူးစည်းချုပ်ကဘုရားဟိုကြီးမဲအောင်လာရဲ့သမိနဲ့ပဲလိုရပါတယ်ခင်ဗျာအထူးသဖြင့်တော့ဒီလိုလေတဲ့အစ်စ်စင်းတွေလုတ်တဲ့အခါမှာအောက်ကဒီဘုချုပ်လူတို့ပိုင်းဘုချုပ်လူတွေအထက်မှာနော်ဘုချုပ်ကြီးတယောက်ရှိပါတယ်ဘုချုပ်ကြီးခေအောင်မြင့်တို့ပိုင်းကနေပြီးတော့မှစင်ခဲစင်ခဲပြင်ပြပြီးတော့မှအမိန်တောင်းခံပြီးတော့မှပြစ်ခတ်ခွင့်ကျွန်တော်ရပါတယ်တကယ်တကယ်တာဝန်ရှိတာတော့ကာဝေးဦးချုပ်ဘုချုပ်ကြီးဖျောက်လိုက်ပါပဲ
ပြီးခဲ့တဲ့မလ23ရက်နေ့ကတရုတ်နိုင်ငံယူနန်ပြည်နယ်အတွင်းကကြံငင်းတစ်ခုတည်းကိုဘုံစံကြခဲ့တဲ့အတွက်အဲ့ဒီဘုံစံနေထိမှန်ပြီးတရုတ်နိုင်ငံသား5ဦးသေဆုံးခဲ့ရတယ်လို့မေလလယ်တုန်းကလည်းနောက်တစ်ကြိမ်ဘုံစံနေကြခဲ့တဲ့အတွက်တရုတ်နိုင်ငံသားအပါအဝင်နေသမှရှိတဲ့မြန်မာနိုင်ငံသားတချို့လည်းထိခိုက်ဒဏ်ရာရခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအစောပိုင်းမှာညှင်းဆိုခဲ့တာတွေရှိတယ်လို့တရုတ်ဘက်ကတောင်းပန်ခိုင်းတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံအတွင်းကိုလက်နက်ကြီးကြီးတွေပုံစံတွေဒုတိယအကြိမ်ကျသွားပြီးတဲ့နောက်မှာတော့တရုတ်ဘက်ကသတိပေးပြောဆိုတာတွေရှိလာခဲ့ပြီးနိုင်ငံနေဆက်မှာစီရေးလက်ကျင်တာတွေပါလှုပ်လာခဲ့တာပါ။အဲဒီနောက်မှာတော့မြန်မာအစိုးရဘက်ကနိုင်ငံသားဝန်ကြီးဦးဝနမောင်လွင်ဦးဆောင်တဲ့အစ်မြင့်ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုဆီလွတ်ပြီးတောင်းပန်တာနဲ့တာဝန်ရှိသူတွေကိုအရေးယူတာတွေလှုပ်ဆောင်မယ်အကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လဲအခုလိုဗိုလ်ချုပ်လွင်ဦးကိုယာရုကဖယ်ရှားရတဲ့အထိဖြစ်လာခဲ့တာပါ။စစ်အစိုးရလက်ထက်ကတရုတ်မြန်မာဆက်ဆံရေးကောင်းမွန်ခဲ့ပေမဲ့တမန်အုပ်သိမ်းစဉ်အစိုးရတက်လာပြီးတဲ့နောက်နိုင်ငံဆက်ဆံရေးဟာတဖြည်းဖြည်းဆိုးဝါးလာနေတာကြောင့်မြန်မာအစိုးရအနေနဲ့တခြားဒေသတွင်းကနိုင်ငံတွေကိုပြန်လည်ချင်းကပ်လာတာတွေကိုတွေ့ရတယ်လို့ဗိုလ်မှူးအောင်လင်းထွတ်ကတုံ့တက်ပါတယ်။တရုတ်မြန်မာဆက်ဆံရေးမှာအဆင်မပြေမှုတွေရှိနေတဲ့အချိန်မှာပဲကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာလာမယ့်ဇူလိုင်လစားမှာအိန္ဒိယနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အိန္ဒိယနိုင်ငံကိုတွားမယ့်ကိစ္စဟာနိုင်ငံနေသားဒေတာမှရှိနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိစ္စဆွေးနွေးဖို့တဲ့ပို့တဲ့အကြောင်းအရာတွေကိုဆွေးနွေးပြောဆိုကြဖို့ရှိတယ်လို့ဗိုလ်မှူးအောင်လင်းထွတ်ကပြောပါတယ်
။အဓိကကတော့ဒီအိန္ဒိယဒီပေါ်ရာနေသားမှရှိတယ်။နာဂတဘုံနဲ့ကပဲတောင်းရံပြည်ကိုအကြောင်းပြပြီးတော့မှအိန္ဒိယစီကစည်ရရပေါ့လေ။ဆက်အခုညတောက်ခံလိုက်မယ်။ဒါအိန္ဒိယလက်နက်ကလည်းဟိုတိတ်ဆိုးတဲ့လက်နက်တော့မဟုတ်ဘူးဗျာ။အိန္ဒိယလက်နက်ကလည်းဒီချိန်ကဒီရုရှားလက်နက်တွေကောင်းကောင်းကိုတုံးခဲ့တဲ့နိုင်ငံပဲလေအတည်းကိုကမ္ဘာ့တုံးတဲ့နိုင်ငံလက်နက်တွေပြစ်တာဟုတ်တော့ဒီလက်နက်ကိစ္စကတော့ပါမယ်ပေါ်လာနည်းနည်းကိစ္စလည်းပါမယ်လက်ကလည်းဒီနိုင်ငံရေးကိစ္စလည်းသူတို့ပါမယ်အနေနဲ့ကျွန်တော်တွေ့ရပါမယ်ရှင်းရှင်းပြောရင်တော့ဒီမော်ဒီလိုပေါ်နေသွားတွေ့ထားတဲ့ပြီးတော့မှသူတို့ဒါဟိုနင်းမော်ချစ်တွေ့ထားတဲ့အနေအထားမျိုးတော့သူတို့အဲ့လိုလိုက်နေတယ်လို့ကျွန်တော်မြင်တယ်။သမရကဒုတိယသမဏညံတုံးကရုရှားသွားတယ်ဗျာ။အခုမင်းအောင်လိုင်းဒါအိန္ဒိယသွားတယ်။တကယ်တော့ဒီနေဆက်ပေါ်လာကိစ္စလေးနဲ့ဒီလောက်ကြီးရေးကြီးခွင့်ချက်လုပ်ပြီးတော့မှတော့ကော်ဝေးဦးစီးချုပ်ကိုလည်းသွားစရာမလိုဘူးဗျာကျွန်တော်သိလောက်တော့လေ
။တကယ်တော့ဦးသိန်းစင်ဆိုးကတက်လာပြီးကတည်းကမြန်မာနိုင်ငံအတွင်းမှာရှိတဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေအပေါ်လူထုရဲ့အမြင်တွေပြောင်းလဲလာပြီးအဲ့ဒီလုပ်ငန်းတွေအပေါ်ကန့်ကွက်ဆန္ဒပြမှုတွေလည်းတဖြည်းဖြည်းများလာနေတာကြောင့်တရုတ်အစိုးရဘက်ကလည်းဆွေးရမှုတွေရှိလာနေတာဖြစ်ပါတယ်။ဒါကြောင့်လည်းမြန်မာလူထုရဲ့ထောက်ခံမှုရှိနေတဲ့အတိုက်ခံပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုဖိတ်ကြားလိုက်တာဖြစ်တယ်လို့ဗိုလ်မှူးအောင်လင်းထွတ်ကပြောပါတယ
်။ပုံမှန်လေးပြောတော့တရုတ်ကတော့မကြိုက်တော့ဘူးရှင်းပြောတော့လေ။မကြိုက်တော့ဆိုတာလည်းအဓိကကဒီအစ်စ်ဆိုးရပေါ့လေ။တရှိလက်ထက်ကရောတရှိလက်ထက်ကတော့လွတ်ချင်တာလွတ်လို့ရတော့ပေါ့လေ။ဟိုတိတ်ဆိတ်နေတဲ့မှာရောဟိုဘာမှငါတို့တကယ်တကယ်ကြားလို့ခင်ဗျားငါတို့လို့ပေါ့။အမသူတို့ရေရှည်ကြရင်တပီသူလူလူရဲ့ထောက်ခံမှုမရဘူးမရတဲ့အခါမှာတရုတ်ရဲ့အကျိုးစီးပွားရတယ်ပြည်သူလူလူထောက်ခံမှုမရရင်ဒါအပြည့်အစုံရှိခဲ့ပြီဒီ1969ခုနှစ်တရုတ်မှာရေခင်းဖြစ်တာလို့ဒါလူတွေမကျေနပ်လို့ရှိရင်သူ့ရဲ့အကျိုးစီးပွားရတယ်တက်စီးမှာပဲအဲ့တော့ဒီမကြိုက်တဲ့ဒီဆိုးရွားလို့သူမထောက်ခံကျင်တော့လို့ ပေါ်နေတော့ဒုဒုကြိုက်တဲ့ဒေါန်ဆန်းစုကြည်ဖွဲ့ဦးတော့ကောက်လာဆိုပြီးတော့မှကြောင်ဝဲပြန်ထောက်ခံကြတဲ့အနေအထားမျိုးမြင်တယ်လေကျွန်တော်ဒီနိုင်ငံရေးရတော့အခုလက်ရှိနိုင်ငံချင်းနေပေါ့လေဒီရေကောက်ပွဲချင်းနေမှာဘယ်လိုဖြစ်လာမယ်ဆိုတော့အားလုံးကတော့ဒါစောင့်ကြည့်တဲ့အနေအထားမျိုးရှိတယ်ပေါ့လေဘာပဲဖြစ်ဖြစ်တရုတ်နဲ့ဒီလက်ရှိဆိုတာတပိုင်းပေါ့လေဆိုရတယ်တော့ရချင်းလို
ဲနိုင်ငံတော်အကြီးအကဲမဟုတ်တဲ့ဧည့်သည်တယောက်ကိုတရားဝင်လက်ခံတွေ့ဆုံရုပ်အစင်လာမရှိတဲ့တရုတ်နိုင်ငံအတွက်ဒါဟာထူးခြားတဲ့လှုပ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအခုနှစ်အတွင်းရုပ်ကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်မြန်မာအစိုးရတာဝန်ရှိသူတွေဟာဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံတကာရဲ့ထောက်ခံမှုရနိုင်အောင်အစွမ်းကုန်စ조사လှုပ်ဆောင်နေတယ်ဆိုတာသိတာထင်ရှားနေတယ်လို့ဗိုလ်မှူးအောင်လင်းထွတ်ကပြောပါတယ်